မက္ကဆီကိုစီးတီးမှကျင်းပခဲ့တဲ့ EITI သဘာဝတွင်းထွက်တရားစတာများပွင့်လင်းမြင်သာမှုအဖွဲ့ညီလာခံမှာမြန်မာနိုင်ငံကိုအဖွဲ့ဝင်လောက်အဖြစ်လက်ခံအတည်ပြုလိုက်ပါပြီ။ဒီညီလာခံကိုမြန်မာအစိုးရကိုယ်စားလှယ်တွေအရက်ဖက်ဆိုင်ရာအဖွဲ့အစည်းစရာတွေကတက်ရောက်ခဲ့ကြပါတယ်။အကြောင်းဆောင်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ဦးဆန်မိုးဝေကပြောပြပါအောင်ရှင်။
ဟုတ်ကဲ့မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမှာကျင်းပတဲ့ EITI တဘာဝတွင်းထွက်တရားစတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ရဲ့28ချိန်မြောက်အစည်းအဝေးမှာမြန်မာနိုင်ငံကိုအဖွဲ့ဝင်လောင်းနိုင်ငံအဖြစ်လက်ခံလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့44နိုင်ငံပါဝင်တဲ့အဲ့ဒီအဖွဲ့ကြီးမှာပူးပေါင်းမှုအတွက်လက်မှတ်ရေးထိုးခဲ့ပါတယ်အဲ့ဒီသဘောတူညီမှုမှာနိုင်ငံအတွင်းရေနံတဘာဝဓာတ်ငွေနဲ့တခြားတွင်းထွက်တရားစတာပစ္စည်းတွေနဲ့ပတ်သက်ပြီးတော့EITI ရဲ့စံနှုန်းတွေနဲ့အညီဖော်ထုတ်ကြေညာအတိပေးဖို့ပွင့်လင်းမြင်သာမှုအပြည့်အဝရှိဖို့စတဲ့အချက်တွေပါဝင်ပါတယ်။ဒီတွဲကြအစည်းအဝေးကိုတက်ရောက်နေတဲ့မြန်မာအရက်ဖက်လူအဖွဲ့အစည်းကိုယ်စားပြုသူရွှေကက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကကိုဝမ်းအောင်ကမြန်မာနိုင်ငံအနေနဲ့ EITI အဖွဲ့ဝင်နိုင်ငံဖြစ်ရေးအတွက်အစိုးရအရက်ဖက်လူအဖွဲ့အစည်းနဲ့လုပ်ငန်းရှင်တွေကအချင်းယူပြီးတော့ပြင်ဆင်ခဲ့ပြီးပြီးခဲ့တဲ့မေလအတွင်းမှာရှောက်ထားခဲ့တာဖြစ်တယ်လို့ပြောပါတယ်။
အဲ့ဒီအဖွဲ့ဝင်ကိုလျှောက်တာကကျွန်တော်တို့ဒီ EITI လုပ်ငန်းစီမံချက်တွေကိုအကောင့်တွေဟိုးတဲ့နေရာမှာအဓိကကြရဲကျွန်တော်တို့ဒီအစိုးရလည်းပါတယ်နောက်ကျွန်တော်တို့ဒီရက်ဖက်လုံမုံဖွဲ့စည်းလည်းပါတယ်နောက်စီးပွားရေးလုပ်ငန်းရှင်တွေလည်းပါတယ်ဆိုတော့သုံးဝင်မြန်ပေါင်းအဖွဲ့အစည်းပေါ့နော်မတ်တီစတိတ်ဟိုဒါ group ကကျွန်တော်တို့လျှောက်လို့တင်သွင်းနိုင်ဖို့အတွက်လိုအပ်ချက်တွေကိုပြီးခဲ့တဲ့3လ plug တွေကကျွန်တော်ပြင်ဆင်မှုတွေလုပ်ပြီးတော့လိုအပ်တဲ့လုပ်ငန်းပလန်တွေပေါ့နော်လုပ်ငန်းအစီအမံတွေတခြားလိုအပ်တဲ့ကျွန်တော်တို့ဒီလမ်းနာရမ်းစင်းကြီးစီးကင်းတွေကိုရှာမဲ့ပြီးတော့မေလာခဏရက်နေ့မှာပဲအဲဒီသွန်ဖွဲပေါင်းပြီးတော့ပေါ့နော်ကျွန်တော်တို့ဒီ EITI အတွင်းရေးမှူးရုံးအဖွဲ့ကိုတင်သွင်းလို့ရှိတာဖြစ်ပါတယ်ခင်ဗျာ
EITI အဖွဲ့ရဲ့ဥက္ကဋ္ဌ Clear Shot ကတော့ EITI အဖွဲ့အတွင်းမြန်မာနိုင်ငံဝင်ရောက်လာခြင်းဟာအရေးကြီးတဲ့အကြိမ်ဖြစ်တဲ့အကြောင်းမြန်မာနိုင်ငံရဲ့တဘာဝအရေးမြစ်တွေထုတ်ယူဖို့အတွက်နိုင်ငံခြားရင်းနှီးမြှုပ်နှံရေးကုမ္ပဏီတွေကိုခွင့်ပြုနေတဲ့အချိန်ဖြစ်ကြောင်းအစိုးရရဲ့လှုပ်ဆောင်နေမှုတွေဟာမြန်မာနိုင်ငံသားတွေအတွက်ဖြစ်ရမှာဖြစ်တယ်လို့ဘယ်လိုပဲပုံလှုပ်ဆောင်နေတယ်ဆိုတာကိုနိုင်ငံသားတွေသိရှိဖို့လိုအပ်တဲ့အကြောင်းအဲ့ဒီလိုပွင့်သွင်းမြင်သာလုတ်ကင်နိုင်ဖို့အတွက် EITI ကအားပေးဆောင်ရွက်မှာဖြစ်တယ်ဆိုပြီးတော့ပြောကြပါတယ်အခုလိုမြန်မာနိုင်ငံဟာသဘာဝတရားစတာပွင့်လင်းမြင်သာမှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်းရဲ့အဖွဲ့ဝင်နိုင်ငံတစ်နိုင်ငံအဖြစ်အသိမှတ်ပြုလိုက်ပြီးဆိုတော့မြန်မာအစိုးရရဲ့သဘာဝတရားစတာဆိုင်ရာစီမံခန့်ခွဲမှုတွေကိုအတည်ပြုပြလိုက်တယ်လို့များဖြစ်မနေဘူးလားအစိုးရကဘလို့ရှိတယ်လဲဆိုတော့မေးကြည့်တဲ့အခါမှာတော့ကိုဝမ်းအောင်ကအခုလိုပြောပြပါဗျာ
။သူတို့အနေနဲ့လေကျွန်တော်တို့ကြားသိတဲ့လောက်ကတော့ finisher တင်မှာတော့ဒီမြန်မာနိုင်ငံရဲ့အနေထားတစ်ခုဟာဆိုရင်ဖြင့်တချို့ကျွန်တော်တို့ဒီ Democratic of Congo ပေါ့နော်အာဖရိကနိုင်ငံတချို့တွေနဲ့နိုင်ငံရေးအတူနေတဲ့ဟာတွေရှိတယ်တခြားဟိုပေါ့နော်ကျွန်တော် fragile ပေါ့ထိလေခြားလွေတဲ့အခင်းချင်းတစ်ခုကတော့သူတို့တော်တော်များများ condition အခြေအနေတစ်ခုပေါ်မှာတော့စောင့်ကြည့်လေ့လာမယ့်အနေထားတစ်ခုတော့ရှိပါတယ်ဒုတိယတစ်ခုကကြတော့တော်တော်များများသူတို့အနေနဲ့2013 EITI ကပြတင်းထားတဲ့ sanction စနုံးရလူကင်ဆောင်ရွက်ရမယ့်အခင်းချင်းတစ်ခုမှာတော့မြန်မာအစိုးရအနေနဲ့ဒီဟာတွေကိုပေါ့နော်ကျွန်တော်တို့ဒီအချင်းအဟုန်မြင့်တင်ပြီးတော့ပို့ပြီးတော့ကျွန်တော်တို့ဒီအသိပ္ပေရှိတဲ့ပြုပြင်ပြောင်းလဲမှုတွေကိုမလုပ်ဘူးဆိုရင်သူတို့အနေနဲ့ပေါ့နော်ရှေ့ဆက်လို့ရလို့ဆောင်ရမယ့်ဒီနေ quick color အတွင်းမှာပေါ့လို့ဆောင်ရမယ့်အခင်းချင်းတစ်ခုမှာတော့ပို့ပြီးတော့ဒီဒီအထင်သေးအမြင်သေးခံရတာတွေနောက်ကျွန်တော်အဖွဲ့ဝင်လောင်းအဖြစ်ကနေပြီးတော့ကျွန်တော်တို့ရက်ဆိုင်တာလေဒီတခြားအပြည့်ပြည့်မှုတွေကိုလေသူတို့အနေနဲ့ခံနိုင်မှရှိတယ်လို့ကျွန်တော်အနေနဲ့တော့မက်ရှက်ပေးရှင်ပါတယ
်ဒီအစည်းအဝေးကိုမြန်မာအစိုးရဘက်ကတပ်ထူရင်းဝန်ကြီးဌာနညွှန်ကြားရေးမှူးဦးဝင်းထိန် EITI နဲ့အစိုးရလုပ်ငန်းညှိနှိုင်းရေးတာဝန်ခံဖြစ်တဲ့သမ္မတအကြံပေးဒေါက်တာဇော်ဦးတို့လည်းတက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ